လုံညုံရင်းနဲ့ပြန်လည်နေရခြားရာရေးအစီအစဉ်တွေမြန်မာဘက်မှာရေးရရာမရှိသေးသေးမြန်မာဒုက္ခသည်တွေကိုပြန်ပို့မှာမဟုတ်ဘူးလို့မီဇိုရန်အစိုးရကအိန္ဒိယဗဟိုအစိုးရကိုပြောကြားလိုက်ပါတယ်။ဒါဟာမီဇိုရန်ပြည်နယ်ပညာရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေဝါရှင်တန်ဒီစီမြို့တော်မှာမြန်မာဒုက္ခသည်ကိစ္စကိုဆွေးနွေးခဲ့ပြီးရပိုင်းအတွင်းမှာပြောလိုက်တာပါ။အိန္ဒိယရောက်မြန်မာအရက်ဖက်အဖွဲ့တွေကတော့အခုလိုမီဇိုရန်အစိုးရရဲ့တောက်လျှောက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးကျိုးစိုးကြောင်းလင်းပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကတင်ပြมาဖြစ်ပါတယ
်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အစိုးရအဖွဲ့အကြီးအကဲဇိုရန်ထန်းကဟာအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ညူဒေလီမြို့မှာဗိုလ်ဒူးနေကတွေ့ဆုံခဲ့ပြီးပြည်နယ်အတွင်းကိစ္စရပ်တွေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုထပ်သွင်းဆွေးနွေးခဲ့ပါတယ်မီဇိုရန်ပြည်နယ်ထဲမှာတိုးလာတဲ့မြန်မာဒုက္ခသည်တွေကြောင့်မြန်မာအရေးကိုအိန္ဒိယဗဟိုအစိုးရဘက်ကအကူအညီပေးလာဖို့မစ္စတာဇိုရန်ထန်းကဘက်ကမျှော်လင့်နေတာပါသူအနေနဲ့ကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်ကောင်းမွန်တဲ့အစီအစဉ်တွေမရှိသေး၍မြန်မာဒုက္ခသည်တွေကိုအပြန်ခိုင်းမှာမဟုတ်ကြောင်းဝန်ကြီးချုပ်နာရင်ဒရာမိုဒီကိုပြောခဲ့ပါတယ်။မီဇိုရန်အစိုးရဟာမြန်မာဒုက္ခသည်အရေးမှာတက်တက်ကြွကြွလှုံ့ဆော်ပေးနေပေမဲ့အိန္ဒိယဗဟိုအစိုးရကတော့စစ်ကောင်စီနဲ့တန်တမန်ဆက်ဆံရေးမပြတ်ရှိနေပြီးမြန်မာအရေးကိုလှစ်လူရှူထားတယ်လို့နိုင်ငံရေးတက်ကြွလှုံ့ရှားသူတွေကမြင်ပါတယ်။ပြည်တွင်းပြည်ပကမြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအိန္ဒိယဗဟိုအစိုးရကိုမြန်မာအရေးမှာပိုပြီးအင်တိုက်အားတိုက်ပါဝင်လာဖို့ဖိအားပေးနေကြပေမဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတော့ဒီအပေါ်မှာတိတ်မျှော်လင့်မထားပါဘူးမြန်မာဒုက္ခသည်ကူညီကယ်ဆယ်ရေးကော်မတီ MRRC ရဲ့ဥက္ကဋ္ဌက BOA ကိုအခုလိုပြောပါတယ်
အဖွဲ့အစည်းအားဆက်မီဇိုရမ်မှာဒုက္ခသည်ဒီမှာပြရနေလာတဲ့လူဖို့စမပြန်ပူနေလို့မပြောတာတခုပဲရှိတယ်။တခြားတော့အဖို့အစိုးရအခုပြည်ပြီးမလို့တော့မဖြစ်ဘူး။နောက်ပြီးအခုရှိနေဘဟုအစိုးရဒီလိုအခုမျိုးလည်းမပြီးဘူး
။အမေရိကန်ပြည်ထောင်စုကိုဒီရက်ပိုင်းအတွင်းသွားရောက်ခဲ့တဲ့မီဇိုရန်ပြည်နယ်ပညာရေးဝန်ကြီးဟာအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာစစ်ဆောင်တွေကိစ္စကိုပြောပြခဲ့ပါတယ်။မြန်မာစစ်ဆောင်ကလေးတွေရဲ့ပညာရေးစာဝေးနေရေးအပြင်တိုးလာတဲ့စစ်ဆောင်တွေအတွက်လိုအပ်တဲ့ငွေကြေးအခက်အခဲတွေကိုလည်းမီဇိုရန်အစိုးရဘက်ကတင်ပြခဲ့တယ်လို့မီဇိုရန်သတင်းမှာဖော်ပြထားပါတယ်။မီဇိုရန်အစိုးရအခုနှစ်အစောပိုင်းမှာကတည်းကမြန်မာစစ်ဆောင်တွေအတွက်အိန္ဒိယရူပီငွေ3380ကိုအသုံးပြုထားတယ်လို့အိန္ဒိယသတင်းစာတချို့ကရေးသားဖော်ပြထားပါတယ်။ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့တာဝန်ခံတဦးဖြစ်တဲ့စလိုင်းစာအုပ်ကသူ့အမြင်ကိုအခုလိုပြောပါတယ်။
ခုလိုမျိုးအထောက်ပံ့ပေးဆိုတာကျေးဇူးလက်ခံပါရဲ့ဒီလိုမျိုးအထောက်ပံ့ပေးဖြစ်ဖြစ်ပေါ်တော့ဒါလည်းဆိုတော့မြန်မာဒုက္ခသည်တွေကဒီထက်မှအထောက်ပံ့ဆိုလို့ရှိရင်ဒါမှရရှိတာမဟုတ်ဘူးဒီနိုင်ငံတကာတိုင်ဝန်ကလည်းအဲ့လိုထောက်ပံ့နိုင်မရှိတဲ့တကြောင်အဲ့လိုမျိုးဒီထောက်ပံ့ဒီစီစဉ်ပေးနိုင်တဲ့မဲ့ဒီထောက်ပံ့ဒီအန္တရာယ်ရှိနေလို့ကျေးဇူးလက်ခံပါရဲ့
မီဇိုရန်ပြည်နယ်တခုထဲမှာရှိတဲ့မြန်မာဒုက္ခသည်3000ကျော်လောက်ဟာပြည်နယ်အစိုးရကထုတ်ပေးထားတဲ့နေထိုင်ခွင့်အသိအမှတ်ပြုမှတ်ပုံတင်တွေမေလကုန်ပိုင်းမှာရရှိထားပြီးလည်းဖြစ်ပါတယ်။မှတ်ပုံတင်မရသေးတဲ့ဒုက္ခသည်အရေးအတွက်ကိုပါထည့်ပေါင်းမယ်ဆိုရင်တော့အာဏာသိမ်းပြီးနောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ကခိုလုံသွားတဲ့မြန်မာအရေးအတွက်ကခန့်မှန်း9000ကျော်ရှိနိုင်တယ်လို့မြန်မာအရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ။